ရခိုင်ပြည်နယ်မှာရခိုင်တိုင်းသားလက်နက်ကိုင်အေးအဖွဲ့ထိန်းချုပ်မှုတိတ်မရှိတဲ့ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာအသွားအလာတွေတင်းတင်းကြပ်ကြပ်ဆစ်ဆင်းနေတာကြောင့်လမ်းသွားလမ်းလာတွေနဲ့ခီးတွေတွေအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးကတော့ကျမရေးနဲ့လုံခြုံရေးအတွက်ဆစ်ဆင်းနေရတာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီနဲ့အေးအေးအကြာနယ်မြေဆိုးမျိုးနယ်မြေဆိုးမှုရေးအပြန့်နေကြတဲ့ကြောက်ဖြူမျိုးတွေကအခြေအနေအကြောင်းရခိုင်ကပြပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
။ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမျိုးနယ်အဝင်ကြောက်တလုံးစစ်စေးဂိမ်းမှာလမ်းသွားလမ်းလာတွေခီးတဲ့တင်ကားတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးအခုနောက်ပိုင်းတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်လာနေတယ်လို့ဒေသခံတွေကပြောပါရယ်။တနင်္ဂနွေနေ့မှာကိုရိုင်းစစ်ဆေးခံခဲ့ရတဲ့ကြောက်ဖြူဒေသခံတူကနိုင်ဝက်လောက်ကြောင်စစ်ဆေးမေးမြန်းတာခံခဲ့ရတယ်လို့ပြောပါရယ်။
သူတို့ကျွန်တော်တို့ဝင်လာတာနည်းနည်းလောက်ကြတယ်ဆိုပြီးအဲ့ဒီလည်းရှိရပြီးရင်ကျွန်တော်မှဒီဆေးပုတွေအနေမကောင်းလို့ဆေးတွေပါဒေဆောင်လာတယ်သူကလည်းပြီးအဆေးစားဖို့ပြန်မလို့ဆိုပြီးရမြေတာတွေပါလည်းရှိရကိုရအဲ့အဲ့အတိုင်းဆိုင်ပြီးပြီးသူတို့ဒီနေတဲ့နေရာခေါ်ပြီးရနာယူဝဲလောက်ကြာပြီးသူမြေတာတွေပါလည်းရှိသူအထက်ကလူကြီးခေါ်လိုက်ရဘူးလို့အဲ့လိုပြောရတယ်ရှိတယ
်ကြောက်ချင်မျိုးနဲ့အုတ်ထုတ်ရမှုဦးမျိုးမင်းထွန်းကတော့ဒေသခံတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက်အခုလိုစစ်ဆေးမှုတွေလုပ်နေတာဖြစ်တယ်လို့ VOA ကိုပြောပါရယ်
။ COVID နဲ့ရန်စီလူတို့ကကျန်းမာရေးအတွက်ပေါ့။ကျန်းမာရေးကတော့ကျွန်တော်တို့ COVID တွေလိုရင်လိုစလို့များများဖြစ်ပါတယ်။ဒီပုံမှန်အပြင်တော့ပုံမှန်နည်းနည်းဟိုနိုင်ငံဒီအခြေအနေပေါ်ကြည့်ပြီးယောဂရှင်တွေပြန်ပေါ်မှုတွေပဲသိမရှိဘူးဆိုတော့ဟိုဇူအတာတော့ပဲလုပ်ပါလက်မှတ်ကြည့်အောင်တော့
ဟုတ်။ရခိုင်ပြည်နယ်မှာ COVID ကပ်ရောဂါပထမလိုင်းစတင်ခဲ့ချိန်ကတည်းကမျိုးရဲဝင်သူတွေကို COVID ကပ်ရောဂါစီးကမ်းတဲ့အညီလိုက်နာသလားဆိုတာစစ်ဆေးဖို့ကြောက်တလုံးဂိတ်ကိုဖွင့်နေတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာတော့ကျန်းမာရေးဝန်ထမ်းတွေအစားစစ်သားနဲ့ရဲတွေကစစ်ဆေးနေတာပါ။စီးလာတဲ့စိုက်ကဲကားစတာတွေကိုပါဖွင့်လက်စစ်ဆေးနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ
။စင်လုံးရဲ့တော့တော်တော်လေးဖြစ်တယ်ကွာ။လော်လမုံမရှိဘူးလို့ခံခဲ့ရကုန်လို့အရှင်။အဲဆိုအစီတောင်းကျော်အဲ့လိုလောက်နေတာအထွေတော့တပါလေသူစင်လင်းကြတဲ့ဒါလားရှိတယ်လို့မခံရဘူး
။ရခိုင်ပြည်နယ်မှာရခိုင်တိုင်းဒေသလက်နက်ကိုင် AA အဖွဲ့နဲ့စစ်တပ်အကြား2019ခုနှစ်ကအပြစ်ခတ်ရပ်ဆဲပြီးတဲ့နောက် AA အဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းတွေကိုအာရုံစိုက်လှုပ်ဆောင်နေပါဗျ။ AA အဖွဲ့အင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေ၊ရှေ့နေတွေ၊ဒေသခံရခိုင်ပြည်သူတွေပါဝင်တဲ့ ULA တရားရုံးတွေကိုလည်းမြို့နယ်အလိုက်ဖွင့်လှစ်ထားပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းထက်စာရင်တောင်ပိုင်းမှာတော့ AA ရဲ့ဩဇာကတော်လေးနေပါတယ်တောင်ပိုင်းမြို့နယ်တချို့မှာ ULA AA တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးနှောက်ယှက်နေတယ်လို့ AA အဖွဲ့ပြောခွင့်ရခိုင်တုခကမတ်လ5ရက်နေ့သတင်းစာရှင်းလင်းပွဲတုန်းကပြောခဲ့ပါတယ်စစ်ကောင်စီဘက်ကဆက်ပြီးနှောက်ယှက်နေမယ်ဆိုရင်တင်းမာမှုတွေကနေတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်း AA အဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောကြားခဲ့ပါတယ် ULA AA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေမလုပ်နိုင်အောင်စစ်ကောင်စီဘက်ကတားဆီးနေတာကြောင့် AA အဖွဲ့နဲ့စစ်ကောင်စီအကြားအခုနှစ်2022ခုနှစ်ထဲမှာတင်းမာမှုတွေမြင့်တက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ။